ယူကရိန်းစစ်တီတွေဟာနိုင်ငံရဲ့အရှေ့ပိုင်းလေဆိပ်ကိုဒီကြောင်ကနေဆက်ရောက်လာပြီးဖြစ်ပါတယ်။ဒါဟာဆိုရင်ရုရှားနိုင်ငံနေဆက်မှာရှိတဲ့ယူကရိန်းအစိုးရရဲ့အဆောက်အဦ10ခုကိုတင်ပိတ်ထားတဲ့ရုရှားလူလားသူစာနာပြခွဲထွက်ရေးသမားတွေကိုဖြိုခွဲဖို့စတင်လှုပ်ဆောင်နေပြီဆိုတဲ့အရေးအယံပြသတဲ့သဘောလည်းဖြစ်ပါတယ်။အင်ကာနစ်ကရမာဆော့ဖ်လေဆိပ်ကိုစစ်တီတွေဆက်ရောက်လာတာနဲ့ပတ်သက်ပြီးတော့ပြောဆိုမှုတွေအမျိုးမျိုးထွက်ပေါ်နေပါတယ်။ Kiev မှာရှိတဲ့ယူကရိန်းအစိုးရကတော့တင်ပိတ်ထားလိုက်ပြီလို့ပြောပါတယ်။ဒါပေမဲ့အနောက်နိုင်ငံသတင်းတော်တွေအပါအဝင်မျက်မြင်တက်တွေကတော့ယူကရိန်းတပ်ဖွဲ့တွေကိုဒေသခံအရက်သားတွေကအလင်းမြန်ဝိုင်းထားလိုက်ပြီးတပ်ဖွဲ့တွေမြို့ရဲကိုချက်ချင်းမတွားရောက်နိုင်ပေဖြစ်နေကြတယ်လို့ပြောပါတယ်။တခြားသတင်းတွေမှာဆိုရင်လေယူကရိန်းဆိုးရတာဝန်ရှိသူတွေကအလားတူစစ်စီရင်မျိုးကို Slovians မြို့အနီးမှာလည်းလှုပ်ဆောင်နေပြီဖြစ်တဲ့အကြောင်းပြောဆိုပါတယ်။စောစောပိုင်းကတော့ယူကရိန်းသမ္မတ Augusta Tachanov ကယူကရိန်းတပ်ဖွဲ့တွေဟာရုရှားဘာသာစကားပြောတဲ့နိုင်ငံရဲ့အရှေ့ပိုင်းမှာသတိနဲ့စစ်ဆင်ရေးကိုစတင်ပြုလုပ်နေပြီဖြစ်တဲ့အကြောင်းပြောခဲ့ပါတယ်။အစိုးရရုံးတွေကိုတင်ပိတ်ထားတဲ့လက်နက်ကင်ဆန္ဒပြသူတွေကိုဖယ်ရှားပြုဖို့အတွက်တတ်မှတ်ထားတဲ့နောက်ဆုံးရဲ့တင်းလှနဲ့ကြော်လွန်သွားပြီးတဲ့နောက်အခုလိုပြောဆိုလိုက်တာပါ။အမေရိကန်သမ္မတအင်ဘီရိုကတော့ယူကရိန်းအစိုးရအနေနဲ့ဆန္ဒပြသူတွေအပေါ်တီးခတ်မှုနဲ့တင်ပိတ်ထားတဲ့နေရာကနေတဖြည်းဖြည်းဖယ်ရှားပေးအောင်လှုပ်ဆောင်နေမှုအပေါ်ချီးကျူးလိုက်ပါတယ်။ကုလသမဂ္ဂအထွေမှုချုပ်မစ္စတာဘန်ကီမွန်ကရုရှားသမ္မတမစ္စတာဗလဒီမီယာပူတင်နဲ့တယ်လီဖုန်းဆက်သွယ်ပြောဆိုရမှာတော့ယူကရိန်းနိုင်ငံရဲ့အရှေ့ဘက်ကအခြေအနေသူ့ရဲ့စိုးရိမ်မှုတွေကိုပြောဆိုလိုက်တယ်လို့သက်ဆိုင်သူတွေအားလုံးအနေနဲ့အခြေအနေတွေတင်းမာမှုကိုလျှော့ချပေးကြဖို့တောင်းဆိုလိုက်ပါတယ်။